ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကိုတစ်ခုအတွင်းပိတ်မိနေတဲ့ចောင်းသား12ဦးနဲ့နေပြတဲ့ဦးပေါင်း73ဦးကိုကုတဲကနေအပြင်ရအောင်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းဘရင်ရတက်ကအငိမ့်စားတက်ချက်တဲ့ဦးဟာဒီကနေ့မနေ့ရင်းငုံရင်းအောက်ဆီဂျင်ပြတ်ပြီးတော့ရုတ်တရက်တတိအမေမျောရကနေတေဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အိမ်နီးချင်းမြန်မာနိုင်ငံကလူလူတွေကြမှာလဲလိုင်ကိုရင်းကလူငယ်တွေကယ်ဆယ်ရေးစိတ်ဝင်စားစောင့်ကြည့်နေကြပြီးတော့ကယ်ဆယ်ရေးမှာအဖိတ်အစင်မရှိအောင်အောင်မြင်စွာပြည်ဆောင်စေဖို့ဆူတောင်းပေးနေကြပါတယ်။အပြည့်စုံကတော့ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းထောက်မအေအေမာကသတင်းပေးပို့ထားပါတယ်
။ဇွန်လ23ရက်နေ့ကစပြီးမဲဆိုင်မြို့နန်းနန်းနွန်လှိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်73ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီဒက်ရေဒက်တီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစ조사နေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့သယ်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတဦးသေဆုံးခဲ့ရတာပါ။သူဟာသူ့နဘူမိလေစိတ်မှာလုံခြုံရေးတာဝန်ကြရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်ဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရေငုပ်နေရင်ရုတ်တရက်မိမျောပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။သူဟာအောက်ဆီဂျင်ပြတ်လက်တာကြောင့်ဖြစ်တယ်ဆိုပြီးအာဏာပိုင်တွေကထုတ်ပြောပါတယ်။ဂူထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ဒီကလေးတွေရဲ့သတင်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိခိုက်ရပါတယ်ဆိုပြီးပြောပါတယ
်အရှင်ကိုစိတ်မကောင်းဖြစ်တယ်ဟိုဟာမြမကြီးတပြည်လုံးကလေဒီကလေးစစ်သုံးယောက်အပြင်ထွက်လာနိုင်ဖို့အရေးနဲ့ကယ်ဆယ်တဲ့လူတွေလေချမ်းချမ်းမမာနဲ့အကုန်လုံးကလေးတွေကိုအဖိုက်အစင်မရှိဘဲကယ်ဆယ်လာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးကိုကလေးတွေရောအဲ့ဒီကယ်ဆယ်တဲ့လူတွေရောပေါ့နှစ်ဖက်စလုံးဂူအပြင်ကိုကျန်းကျန်းမာမာနဲ့အောင်မြင်စွာပြန်ထက်လာဖို့နဲ့အောင်အောင်မြင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တပြည်လုံးကလည်းအဲ့ဒါကိုပဲအားပေးနေကြတယ်ပေါ့အဲ့လိုအချိန်မျိုးမှာဒီစမန်ကူနန်38နှစ်ကဆုံးသွားတယ်ဆုံးတဲ့အခါမှာသူကတော့ဝနာဘူမေးကနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ volunteer သဘောနဲ့လိုက်ပြီးတော့ကလေးတွေကိုကယ်ဆယ်ချင်ပါတယ်လို့လာပြီးပြောပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကယ်ဆယ်တော့ပို့ပြီးတော့ဝန်နေရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုတ်ဝင်းနဲ့မနေနိုင်ဘူ
းထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးကတည်းကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
အမှန်တော့ဒီကလေးတွေအများဆုံးပြန်ထွက်လာကြတယ်ပေါ့နော်သူစပြီးတော့တိတ်နေတယ်ကျွန်တော်တို့ဒီအများနဲ့နားထောင်နေတယ်ပေါ့နော်သူတို့ဆက်မအောင်တော့ပြေးပါစေပြေးပါစေပြေးတဲ့ခါကျတော့လည်းဟိုထွက်နေရတယ်အများဆုံးပြန်ထွက်လာကြပေါ့အဲ့ဒီတော့တော့နိုင်ငံလေအစိုးရကတော့ PC တွေရောအကုန်လုံးရင်းနေတာရောအကုန်လုံးနိုင်ငံနဲ့အားလုံးမှာလုံရပြေးတာဝန်တာမိတယ်ပေါ့နော်ဒါကတော့ခလေးစတဲ့မှာပြန်ထွက်ကြည့်နေတယ်နောက်ဆုံးသွားတဲ့ဒီတော့လည်းစိတ်မကောင်းဘူး
စစ်တွေတက်ကတော့ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်စောစောခိုင်ကတော့ကလေးတွေအများဆုံးကယ်ထုတ်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ်
။ကျွန်မလိုပဲမြန်မာပြည်သူပြည်သားအလုံးကလည်းအခုလိုကလေးတွေကြီးစည်ရေးနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့မှန်ကူနန်အတွက်အကုန်လုံးပဲဝမ်းနေနေကြလိမ့်မယ်လို့ထင်ပါတယ်။ကျွန်မကတော့ဝမ်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအများဆုံးကယ်ထုတ်နိုင်ဖို့နဲ့ကယ်ဆယ်တဲ့လူတွေဘေးမတည်ရမထက်ပေးနဲ့ဒီကိစ္စကြီးအောင်မြင်သွားဖို့ကိုပဲထူတောင်းနေပါတ
ယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့အနီးကကြောက်လန်ကူအတွင်းပိတ်မိနေတဲ့လူငယ်73ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတွင်းလုပ်သားတွေကိုကယ်တင်ခဲ့တဲ့ဤတိုင်လုံဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကစောင့်ရွက်နေပြီလို့သိရပါတယ်အခုပိတ်မိနေတဲ့ကြောက်လန်ကူကနေရေငုပ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ဘေးစိုးရိမ်ရတာကြောင့်နီလန်တစ်ကိုအကောင့်ထဲပေါ်ဖို့စတင်နေကြောင်းထိုင်းရုပ်သံလိုင်းသတင်းဖြစ်တဲ့ The Nation သတင်းမှာဇူလိုင်လ5ရက်နေ့ကဖော်ပြသွားပါတယ်ရှင်